ချစ်ခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရွန်ဂျာတွေကတောင်းဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့အစပြုခဲ့တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတဲ့2012ခုနှစ်ကဖြစ်ရပ်တွေအတွက်အောက်မေ့ပွဲအခမ်းအနားတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပြီးဒီနေ့မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုရွန်ဂျာဒုက္ခသည်တွေကလှူလာချက်တွေကိုပေးပို့ခဲ့ကြတာပါအပြည့်အစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့မဆူမွန်ကပြောပြထားပါတယ်
ရခိုင်ပြည်နယ်မှာ2012ခုနှစ်ဇွန်လတည်းစတင်ခဲ့တဲ့အဒီကရုံးတွေနဲ့2019ခုနှစ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေတရားမျှတမှုရရှိရေးလုံခြုံမှုရှိရှိနေထိုင်နိုင်ရေးတောင်းဆိုနေကြတာပါမနေ့ကတော့ဒုက္ခသည်စခန်းတွေထဲမှာဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဥပဒေမဲ့တပ်ဖြတ်မှုအပါအဝင်လူခွေချိုးဖောက်မှုတွေနောက်နောက်မပေါ်ပေါက်ရအောင်နဲ့နေတာခဲ့ရသူတွေအတွက်တရားမျှတမှုရရှိရေးဘေးကင်းလုံခြုံမှုရှိရှိနေရရင်ပြန်နိုင်ရေးတွေအတွက်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်သမ္မတဦးဝင်းမြင့်ပါဝင်ကုလသမဂ္ဂပါဝင်တကယ်တကာအတိုင်းဝိုင်းကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြောင်းဘာလူခါလေးဒုက္ခသည်စခန်းတွေရိုဟီဂျာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်ဂျွန်တောင်းရဲ့ဘာဝရေးတောင်းဆောင်မြန်မာမစင်ဆေးဦးအပါဝင်လူညာလူမျိုးအများကျတက်တဲ့ဆင်ရသည်နဲ့သူပြီးတော့ဒီမှာဒုက္ခရဲ့စကားအသိသိမှာဝမ်းနဘွယ်အခဏပေါ့ဝမ်းနဘွယ်အခဏကျင်းပတာဖြစ်တယ်။နောက်ရခိုင်ပြည်နယ်တစ်ခုလုံးမှာလူညာမှုတွင်ရာဘောများစွာတက်တဲ့ဆင်ရသည်လို့ကျွန်းလုံးတွေကိုအရေးယူဆောင်ရဖို့အတွက်အောင်နောက်ဒီလူမျိုးနောက်မပြီးစေအောင်အစိမ့်အနေနဲ့ကာကွယ်ဆောင်ရွက်တော်ဖို့အတွက်ကျွန်တော်ကတောင်းဆိုခြင်းဖြစ်ပါလေ
2012ခုနှစ်ကလေးကတိမ်ဆောင်လာရတဲ့ဒုက္ခတွေတွေရော2019အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေပြည်တော်ရှိလိမှုတွေအတွင်းထွက်ပြေးလာရတဲ့ဒုက္ခတွေပါစုပေါင်းပြီးရခိုင်မှာဖြစ်သွားတဲ့အကြမ်းဖက်ပြည်ပခါတွေအတွင်းလူခွေချိုးဖောက်ခဲ့ရမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cost Bazar အနီးကကုတုဘလောက်ဒုက္ခတွေစခန်းတွေရိုဟီဂျာဒုက္ခတွေဥပမာကပြောပါတယ
်ဘာလို့ကလေးမာလေးလုတ်တယ်တင်ခါလေးမာလေးလုတ်တယ်အပေါ်မှာရှိတဲ့ဟောလေလေတာစကင်မလေးလို့တဲ့ဥစည်းပန်းစကင်မလေးစကင်တိုင်းမလို့တဲ့အဒီကဒီမှာကျွန်တော်တို့ဟောလေနှတော်စင်းနေကိမဟောဒုံလာထောင်းရနေမှာကျွန်တော်တို့ဤရငုံကဒီအစ္စလမ်ဘာသာရဲ့ကောင်းဆောင်ဆေယုတ်တောင်ကုန်းမှာတက်တက်ခင်ရတဲ့ကိစ္စတွေနဲ့ကျွန်တော်တို့ဒုံလာထောင်းရနေမှာစတင်ပြီးတော့ဖိုက်ဖွားခဲ့တဲ့ကိစ္စတွေနဲ့ဆက်လက်ပြီးတော့ကျွန်တော်တို့အခုတိကျွန်တူလာရတဲ့ကိစ္စတွေကိုကျွန်တော်တို့နိုင်ငံတကာကိုဒေါ်လည်းကောင်းမမဆူရတော့လည်းကျွန်တော်တို့ဤရမျက်ထမှုကိုရဖွားသွားကျွန်တော်တို့အဲ့ဒီအော်ကောင်းစီမာလေးကျွန်တော်တို့ဒီဟိုတယ်ပုစတာတဲမာလေးကြီးတာရှိတယ်အဲ့ဒီဟာကိုကျွန်တော်တို့မြမဆူရဆရာနဲ့တခြားဟိုနိုင်ငံတကာပို့စစ်ကကျွန်တော်အဲ့ဒါကိုတောင်းဆိုသွားတာပေါ့
အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာရာသီဥတုဒဏ်ဆိုးဝါးစွာရင်ဆိုင်နေရတယ်လို့စားတဲ့ရိတ်ခါတဲ့တောက်တုံးကြီးကလည်းအခက်အခဲဖြစ်နေကြတဲ့အတွက်သူတို့အတွက်လုံခြုံစိတ်ချစွာနေရရေးပြန်နိုင်ရေးမြမဆူရဘက်ကအမြဲဆုံးအလေးထားဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကလူလာကြောင်ဥပမာကပြောပါတယ
်ဒီမှာရှိတဲ့လူတွေကအခုကျွန်တော်တို့ဒီမှာလည်းမူလီဝါစာရှင်နေလေးမကောင်းပါဘူးဒီမှာနေနေပူကြိုက်ရင်တော့ကင်းကျင်နေနေပူနေချားတယ်ဒီနေ့ဒီမှာကျွန်တော်တို့လုံးဝမနေကြဘူးကျွန်တော်တို့မူလနိုင်ငံဖိုက်တဲ့မြန်မာနိုင်ငံကိုပဲပြင်ချင်တာအခုတော့ကစကဲမှာခက်ခဲမူရစီဖိုက်တာတော့ကျွန်တော်တို့မှာအမတန်မှခက်ခဲတဲ့နေရာဒီမှာမေကွေမှုတွေလည်းများလာတယ်ဒီမှာလူတွေလည်းမူတိုင်းလည်းဒီနေ့လကိုမူရနေပြီမူတိုင်းလည်းချနေပြီနည်းနည်းဟောမူဟောလည်းထိုင်နေပြီဒီမှာကျွန်တော်တို့ကုတိုင်းဒီမှာဆက်ဂျုံတဲ့ဟာကိုကျွန်တော်တို့ပြောမယ်ဆိုလို့ဆိုရင်ကျွန်တော်တို့ဒီမှာသမားရီတမနေရှင်မှုကျွန်တော်တို့ကုနိုင်ငံကိုပဲအလိုရှိနေပါတို့မြမဆူရာကဆက်ပြီးတော့ဘာလို့မှလဲဆိုတော့ကျွန်တော်တို့ဆောင်းမွန်ဆောင်းမြန်ပြီးတော့နေကြတာပေါ့
ရိုဟီဂျာဆိုတဲ့အပြည်ကိုတရားဝင်အသိမဲ့ပြုလက်ခံမထားတဲ့မြန်မာစစ်တပ်ရဲ့အစိုးရကတော့ဒုက္ခသည်တွေနဲ့နိုင်ငံတကာကဆွဆွဲနေသလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာပဲရှိကြောင်းရေးဆိုထားပြီးတော့ကျူးလွန်သူတွေကိုအရေးယူခဲ့တာရှိကြောင်းကိုလည်းပြောဆိုထားပါတယ်ရှင်